VOA ရဲ့ကြာသပတေးနေ့မနေ့ကင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုတခါနားဆင်ရမှာကဒီထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU အရမြန်မာလူသမား600လောက်ကိုဒီနှစ်ရက်အတွင်းမှာမြဝတီမဲဆောက်ချစ်ကြည်ရေးတရားကနေတဆင့်ထိုင်းနိုင်ငံဘက်ကိုခေါ်ယူခဲ့ပါတယ်။အခုလိုနှစ်နိုင်ငံသဘောတူစာချုပ်နဲ့တရားဝင်ခေါ်ယူပေမဲ့ပြီးခဲ့တဲ့နှစ်တွေတုန်းကလို့ MOU စာချုပ်နဲ့လာတဲ့လုပ်သားတွေရင်ဆိုင်ရတယ်လို့မျိုးအလုပ်ကိုင်မရှိတာလုပ်ငန်း권မတူတာနေရပြန်ပို့ခံရတာလှုပ်အားကနည်းနေတာလူကုန်ကူးခံရတာစတာတွေကြုံရနိုင်တာကိုအလို့သမားကြီးဆောင်ရွက်သူတွေကစိုးရိမ်နေကြပါတယ်ဒီအကြောင်းထိုင်းနယ်စပ်က VOA သတင်းတော်မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ကိုဗစ်ကပ်ဘေးကာလအခြေအနေတွေကြောင့်နှစ်နှစ်ကြာရပ်ဆိုင်းထားတဲ့ MOU အလို့သမားခေါ်ယူတဲ့လုပ်ငန်းစဉ်ကိုထိုင်းနဲ့မြန်မာတာဝန်ရှိသူတွေဘက်ကပြန်ဆခဲ့ပါတယ်ဒီအတွက်မေလ10ရက်နေ့နဲ့စတီးရနေ့တွေမှာမြန်မာအလို့သမား600လောက်ဟာထိုင်းဘက်ကိုရောက်ရှိလာတဲ့ဆိုပြီးအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ရောင်ကြီးဦးအလို့သမားအဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ
်ဒီနေ့မှလည်းခမဲမှလည်းဇက်ကနေပြီးတော့ကျတော့ MOU လုပ်သားတွေ300နဲ့တူဦးလက်ခံသိနေတယ်ဆိုပြီးတော့ဗာဒီဝန်လာတွေရှိတယ်ဝန်ရောက်လာတွေရှိတယ်ဒီမနေ့တော့ကျတော့188ရောက်ပေါ့နော်
အခုလာကြတဲ့ MOU အလုပ်သမားတွေဟာကုန်ကြစည်းရိမ်2ဆလောက်ပေးပြီးလာခဲ့ကြရတယ်လို့လည်းဦးမိုးကျော်ကဆိုပါတယ်
။အရင်တော့ရှိတဲ့ MOU စိတ်ကတင်သွင်းတဲ့ကုန်ကြစည်းတွေတဲ့နှစ်ဖက်ပေါ်ထိုင်းရောမြန်မာရောမှာ2ဆလောက်ကြီးမြင့်နေတဲ့ဈေးနှုန်းနဲ့ဝင်ရောက်လာတာကိုကျွန်တော်တို့ဒါသာစုံစမ်းသိရှိရတယ်ပေါ့နော်။မြန်မာလူသားတွေကနေဝန်ဆောင်ကမြန်မာပြည်ဘက်ကဆိုရင်3000နဲ့ထိုင်းဝန်ဆောင်က9400တဲ့ပေါ့2ဆလောက်ကြီးမြင့်သွားတယ်။ဗီဇာကြီးရတယ်အရင်တော့900နေပြီးတော့ဘလော့ကနေပြီးတော့ထောက်ပို့ပါပေါ့တော့ဗီဇာကြီးရတယ်ပို့ပြီးချင်းမြင်တာတွေရှိတယ်မြေပြင်မှာပွဲစားတွေအေဂျင်စီတွေကနေပြီးတော့အလို့သမားတွေကနေပြီးတကယ်ကောက်ခံတာဟာ7,000-8,000ကနေပြီးတော့25,000လောက်ထိကောက်ခံတာတွေရှိတယ်ဆိုတာကိုစုံစမ်းသိရှိရတယ
်အခုလိုမျိုးအလောက်ကန်အခက်အခဲတွေဖြစ်နေတဲ့ကာလမှာအလောက်ကန်ရဖို့အတွက်ကြီးလေးတဲ့ကုန်ကြမ်းစည်းတွေပေးပြီးလာခဲ့ကြတဲ့အလို့သမားတွေအတွက်လုပ်ငန်း권သဘောတူစာချုပ်တွေတိုင်းလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့လည်းအလို့သမားရေးလှုပ်ရှားဆောင်ရွက်နေသူတွေကဆိုပါတယ်။ဒါပေမဲ့အရင်တုန်းကဆိုရင်နှစ်နိုင်ငံသဘောတူစာချုပ်တွေလက်မှတ်ရေးထိုးထားပေမဲ့အေဂျင်စီတွေပွဲစားတွေကစာချုပ်ပါစည်းမျဉ်းတွေတိုင်းလှုပ်ဆောင်တာလိုက်နာတာမျိုးတွေမရှိခဲ့တဲ့အတွက်အလို့သမားတွေဟာနေရပြန်ပို့ခံရတာတွေအပါအဝင်ငွေကုန်ပြီးတရားမဝင်လူကုန်ကူးခံရတဲ့အဖြစ်တွေကိုရောက်ရှိကြတာတွေလည်းရှိခဲ့တယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ်။
အခုမှလည်းဒီစိတ်ကိုလိုအမျိုးလို့ရမယ်ဒါပေမဲ့တားတဲ့စိတ်ကိုတွားရောက်နေတယ်ဟာလက်ကောင်ကိုမတူတဲ့ပြဿနာတွေရှိလာတယ်နောက်တစ်ခါကျတော့သူတို့ကိုလို့ရမှာဘာကောင်အနည်းဝင်ချင်းမှာရှိတဲ့လုံယုံစိတ်ုံတွေမှာလုံရမယ်လို့ပြောလာပြီးကျတော့ဥစ္စာကမ္ဘောဒီးယားနေဆက်တို့မှာရှိတဲ့ဟာလာဒီငါးဖက်ပိုက်တွေလုတဲ့စိတ်ုံတွေတွေကိုရောက်သွားတာပြီးမလုတင်မရလို့ပြန်ပြီးလှည့်လိုက်တဲ့ခါကျတော့သူတို့အေဂျင့်တွေကိုပေးထားတဲ့ပတ်စံတွေဆုံရှုံပြီးတော့အချားနေဒီအချားနေဘက်တွေကိုပြန်ရောက်တဲ့နေဆက်ကိုပြန်သွန်ခံရတယ်ရှိတယ်ပြန်ပုတ်ခံရတဲ့အလို့သမားတွေရှိခဲ့တယ်လို့အဲ့ဒီအလို့သမားတွေကပြန်ပြီးသူတို့ကုန်ကြစီတွေပြန်ပြီးတော့ပေါ်နိုင်မှုအတွက်ကိုဟလာဒီအေဂျင်စီတွေကိုတောင်းခံတာတွေရှိရဲ့အဲ့ဒီအေဂျင်စီတွေကပဲတကယ်အလုပ်လုပ်ရတဲ့နေရာတွေရှိတယ်ဆိုပြန်ပြီးတော့လူမှုပုံစံမျိုးနဲ့ project ကိုနဲ့ပါသွားတဲ့အလို့သမားတွေလည်းအများကြီးဖြစ်ခဲ့ပူးတဲ့အဆင်လာတွေရှိပါလေ
ထိုင်းနိုင်ငံမှာလှုပ်သားလိုအပ်ချက်တွေရှိနေတဲ့အတွက်တိုင်းနဲ့ချီရှိတဲ့အလုပ်သမားတွေငှားရမ်းဖို့အတွက်ပြင်ဆင်ထားတာပါကိုဗစ်ကပ်ဘေးကာလမှာစီးပွားရေးလုပ်ငန်းတွေကဒေဝါလီခံသွားတာစက်ရုံတွေဖျက်သိမ်းလိုက်တာအလုပ်သမားအင်အားလျှော့ချဖြစ်တာတွေအများအပြားရှိခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံရဲ့စီးပွားရေးကျဆင်းမှုတွေကိုနလန်ထူနိုင်ဖို့အတွက်လုပ်ငန်းတွေကိုပြန်အကောင့်ထည့်ဖော်နိုင်ဖို့အတွက်ထိုင်းအစိုးရကပြင်ဆင်ခဲ့ပြီးအိန္ဒိယချင်းနိုင်ငံတွေကအလုပ်သမားအများအပြားကိုစတင်ခေါ်ယူတင်သွင်းလာတာဖြစ်ပါတယ်ထိုင်းလူသမားဝန်ကြီးဌာနလက်အောက်ခံဌာနတစ်ခုဖြစ်တဲ့အလုတ်ကန်ဦးစီးဌာန DOE က MOU နဲ့လာရောက်လုတ်ကန်မဲ့မြန်မာအပါဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရှေ့ပြောင်းလူသမား34,000ကျော်ကိုအေဘီလာအတွင်းအလုတ်လုတ်ခွင့်ပါမစ်တွေချပေးခဲ့ပြီးဒီထဲမှာမြန်မာလူသမား30,000ကျော်ကိုခေါ်ယူသွားမှာဖြစ်ပါတယ်အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့မြန်မာလူသမားတွေဟာမေလ10ရက်နေ့နဲ့17ရက်နေ့နှစ်ရက်အတွင်းလူ600လောက်စတင်ခေါ်ယူနေပြီဖြစ်ပါတယ်ရှင်